လူတိုင်းရဲ့လူကုံတိတ်ခါနဲ့အခွင့်အရေးတိုင်းရင်းသားလူမျိုးစုတိုင်းနဲ့သူတို့ရဲ့ထုံတန်းထုံးစံဒလစ်တွေအပေါ်လေးစားမှုကိုအခြေခံတဲ့ငြိမ်းချမ်းရေးဟာမြန်မာနိုင်ငံရဲ့အနာဂတ်ဖြစ်တယ်လို့ပုဂ္ဂိုလ်ဟမ်မင်ဂျီဖရန်စစ်ကပြောကြားလိုက်ပါတယ်။ငြိမ်းချမ်းရေးရအောင်ကြိုးစားနေတဲ့မြန်မာနိုင်ငံမှာပြည်ပခါတွေကြောင့်ဖြစ်လာတဲ့ဒဏ်ရာတွေကိုကြေအေးခြင်းနဲ့ကုသဖို့အရေးအကြီးဆုံးဖြစ်တယ်လို့မြန်မာနိုင်ငံခီးစဉ်အတွင်းပထမဦးဆုံးပြောကြားတဲ့မိကုံတန်းမှာပြောကြားသွားပါတယ်။နေပြည်တော်မှာသမ္မတဦးထင်ကျော်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်တို့နဲ့တွေ့ဆုံမှုအပါအဝင်ပုဂ္ဂိုလ်ဟမ်မင်ဂျီရဲ့ဒုတိယနေ့ခီးစဉ်ကြောင်းမဆုမြတ်မွန်ကဆက်ပြီးတင်ပြပေးပါလိမ့်မယ်ရှင်
။ပုဂ္ဂိုလ်ဟမ်မင်ဂျီဖရန်စစ်ရဲ့ခီးစဉ်ဒုတိယနေ့ဖြစ်တဲ့နိုဗ ెంబ ာ28ရက်နေ့မနက်ပိုင်းကဘာသာပေါင်းစုံခေါင်းဆောင်တွေကိုတွေ့ဆုံခဲ့ပြီးတော့နေ့လယ်ပိုင်းမှာတော့နေပြည်တော်ကိုသွားရောက်ပါတယ်။သမရဖိတ်ကြားချက်ကြောင့်ရောက်လာတဲ့ပိုဟမ်းမင်းကြီးကိုသမရဦးထင်ကျော်ကသမရအိမ်တော်မှာနိုင်ငံတော်အခမ်းအနားနဲ့ကြိုဆိုပြီးတွေ့ဆုံခဲ့ပါတယ်။သမရအိမ်တော်မှာပဲနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့ပိုဟမ်းမင်းကြီးတီးခြားတွေ့ဆုံခဲ့ပါတယ်။အဲဒီနောက်ပိုဟမ်းမင်းကြီးဟာအစိုးရတာဝန်ရှိသူတွေ၊တန်တမန်တွေ၊လူမှုအခြေပြုအဖွဲ့ခေါင်းဆောင်တွေကိုနေပြည်တော်နိုင်ငံတကာ Convention Center မှာတွေ့ဆုံမိန့်ခွန်းပြောပါတယ်။မြန်မာနိုင်ငံခီးစဉ်အတွင်းမှာပထမဆုံးပြောကြားတဲ့မိန့်ခွန်းထဲမှာပိုဟမ်းမင်းကြီးကမြန်မာနိုင်ငံငြိမ်းချမ်းရေးနဲ့ပြည်လဲတည်မြဲရေးကိစ္စတွေကိုအလေးထားပြီးတော့ပြောကြားခဲ့ပါတယ်
။ Myanmar è stato benedetto con il dono di una straordinaria bellezza.
မြန်မာနိုင်ငံမှာကာလရှည်ကြာတဲ့ကနှဆိုင်တဲ့ကွဲပြားမှုတွေဖြစ်စေတဲ့ပြည်ရင်းပြည်ပခါနဲ့ရန်လိုမုန်းတိမှုတွေကြောင့်ကြီးမားတဲ့ဝေဒနာတွေကိုခံစားခဲ့ရတယ်လို့ဆက်ပြီးတော့လည်းခံစားနေကြရပါတယ်။လက်ရှိမှာငြိမ်းချမ်းရေးရအောင်ကြိုးပမ်းနေတဲ့မြန်မာနိုင်ငံမှာပြိပခါတွေကြောင့်ဖြစ်လာတဲ့ဒဏ်ရာတွေကိုကြေအေးခြင်းနဲ့ကုသဖို့ဟာအရေးကြီးဆုံးနိုင်ငံရေးနဲ့ဘာသာရေးလုပ်ငန်းစဉ်တွေကအမြင့်မားဆုံးလုပ်ငန်းစဉ်တစ်ခုဖြစ်ရပါမယ
်။မြန်မာနိုင်ငံငြိမ်းချမ်းစေဖို့အစိုးရရဲ့ဆောင်ရွက်မှုတွေကိုသူ့အနေနဲ့နှစ်သက်အားရတယ်လို့လည်းပေါ်ရဟမင်းကြီးကမင်းခွန်းထဲမှာပြောကြားသွားပါတယ်။ရခိုင်ပြည်နယ်မှာလူခွေရေးချိုးဖောက်ခံရတဲ့ဆိုတဲ့အစ္စလမ်ဘာသာဝင်တွေအရေးကိုထောက်ဖို့ပြောကြားခဲ့ဘူးတဲ့ပေါ်ရဟမင်းကြီးကအဲ့ဒီကိစ္စကိုတော့မင်းခွန်းထဲမှာတရားရိုက်ပြောမသွားပါဘူး။ဒါပေမဲ့မြန်မာနိုင်ငံမှာလူတိုင်းရဲ့လူကုန်တိတ်ခါနဲ့အခွင့်အရေးမတူကွဲပြားမှုတွေအပေါ်လေးစားမှုအခြေခံတဲ့ငြိမ်းချမ်းရေးကအရေးကြီးတယ်လို့ခုလိုပြောကြားသွားခဲ့ပါတယ်
။ Il futuro del Myanmar deve essere la pace. Una pace
မြန်မာနိုင်ငံရဲ့အနာဂတ်ဟာငြိမ်းချမ်းရေးဖြစ်ရပါမယ်။လူတိုင်းရဲ့လူကုန်တိတ်ခါနဲ့အခွင့်အရေးတွေကိုလေးစားမှုတိုင်းရင်းသားလူမျိုးစုတိုင်းနဲ့သူတို့ရဲ့ဒလိထုံးတန်းအစဉ်အလာတွေကိုလေးစားမှုတရားဥပဒေကိုလေးစားလိုက်နာမှုဘယ်သူ့ကိုမှချမ်းလက်မထားဘဲနဲ့အများအကျိုးအတွက်ပံ့ပိုးပေးနိုင်အောင်လူတဦးစီတိုင်းအဖွဲ့တိုင်းကိုမြင့်တင်ပေးတဲ့ဒီမိုကရေစီစနစ်အပေါ်မှာလေးစားမှုစတဲ့လေးစားမှုတွေအပေါ်အခြေခံတဲ့ငြိမ်းချမ်းရေးမျိုးဖြစ်ပါတယ
်။ဒီအခမ်းအနားမှာပဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကတော့ရခိုင်အရေးကိစ္စနဲ့ပတ်သက်လို့အခုလိုမင်းခွန်းနဲ့မှထည့်ပြောသွားပါတယ်
။ Of the many challenges that our government has been facing, the situation in the Rakhine has most strongly captured the attention of the world.
မြမအစိုးရရင်ဆိုင်နေရတဲ့များစွာသောစိန်ခေါ်မှုတွေကရခိုင်အခြေအနေကတော့ကမ္ဘာရဲ့စိတ်ဝင်စားမှုအခမ်းအနားဆုံးစိန်ခေါ်မှုတစ်ခုပဲဖြစ်ပါတယ်။ရခိုင်ပြည်နယ်ထဲမှာရှိနေတဲ့မတူညီတဲ့အတိုင်းဝိုင်းတွေကြားယုံကြည်မှု၊နားလည်မှု၊တယံဇာတဖြစ်မှုနဲ့ပူးပေါင်းဆောင်ရွက်မှုတွေပြက်ပြားစေခဲ့တဲ့ဟိုးအရင်တွေကရှိနေခဲ့တဲ့လူမှုရေး၊စီးပွားရေးနဲ့နိုင်ငံရေးပြဿနာတွေကိုဖြေရှင်းနိုင်ဖို့ကြိုးစားနေချိန်မှာပြည်သူတွေနဲ့မြန်မာနိုင်ငံအောင်မြင်တာကိုပဲမြင်ကျင်တဲ့မိတ်ဆွေကောင်းတွေရဲ့အားပေးမှုဟာတန်ဖိုးဖြစ်လို့မရပါဘူ
းအစိုးရအနေနဲ့အားလုံးရဲ့အခွင့်အရေးတွေကိုအကာအကွယ်ပေးနိုင်အောင်ဆောင်ရွက်နေတာကိုလည်းဒေါက်အောင်ဆန်းစုကြည်ကအခုလိုပြောပါတယ
် The challenges that Myanmar faces are many and each challenge calls for strength patience and courage Our nation
မြန်မာနိုင်ငံရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေအများကြီးရှိပါတယ်စိန်ခေါ်မှုတစ်ခုတိုင်းကနေခိုင်မာမှုစိတ်ရှိမှုနဲ့ရဲရင်မှုတွေရှိလာစေပါတယ်မြန်မာနိုင်ငံဟာမတူညီတဲ့လူမျိုးဘာသာစကားနဲ့ဘာသာယုံကြည်မှုတွေအတီးတီးရောရှက်နေတဲ့အလားအလာကောင်းတွေရှိနေတဲ့နိုင်ငံတစ်ခုဖြစ်ပါတယ်ဒီလိုမတူကွဲပြားမှုတွေရဲ့ထူးခြားမှုကိုအင်အားတစ်ခုဖြစ်နိုင်ဖို့အတွက်အားလုံးရဲ့အခွင့်အရေးတွေကိုအကာအကွယ်ပေးပြီးနားလေတီးခံစိတ်ရှိကြအောင်အားပေးရင်းနဲ့အတူတကွလုံခြုံမှုရှိအောင်လုပ်ဖို့ကအစိုးရရဲ့ရည်ရွယ်ချက်ပဲဖြစ်ပါတယ
်မြန်မာနဲ့ဗာတီကန်အကြားတပ်တမန်ဆက်ဆံရေးတည်ထောင်ခဲ့တဲ့6လအတွင်းပိုယဟမ်းမင်းကြီးမြန်မာနိုင်ငံကိုလာရောက်တဲ့အပေါ်ဝမ်တာဂုံယူချောင်းကိုလည်းဒေါအောင်ဆန်းစုကြည်ရောပိုယဟမ်းမင်းကြီးဖရန်ချက်စ်ပါမိန့်ခွန်းထဲမှာပြောကြားသွားခဲ့ကြပါတယ်မြန်မာနိုင်ငံငြိမ်းချမ်းရေးနဲ့ပြန်လည်တည်ဆောက်ရေးမှာကူညီဖို့ပိုယဟမ်းမင်းကြီးဖရန်ချက်စ်ကကမ်းလှမ်းခဲ့ပြီးတဲ့နောက်တပ်တမန်ဆက်ဆံရေးကိုထူထောင်ခဲ့တာပါ2019ခုနှစ်မေလဇန်လကဗာတီကန်ကိုသွားရောက်တဲ့ဒေါအောင်ဆန်းစုကြည်နဲ့ပိုယဟမ်းမင်းကြီးတို့တွေ့ဆုံအပြီးမြန်မာနဲ့ဗာတီကန်ကြားတန်တမာဆက်ဆံရေးစတင်မယ်လို့ဗာတီကန်ကကြေညာခဲ့တာပါပိုယဟမ်းမင်းကြီးဖရန်စစ်ဟာအင်္ဂါနေ့ညပိုင်းမှာပဲရန်ကုန်မြို့ကိုပြန်လာပါတယ်နိုဗ ెంబ ာ29ရက်နေ့မှာတော့မြန်မာနိုင်ငံအနေနဲ့အရရတာမကတခြားနိုင်ငံတွေကပါရောက်နေကြတဲ့ကက်သလစ်ဘာသာဝင်တွေအားလုံးကို ပေါ်ဟမ်မင်းကြီးဖရန်စစ်ကဦးဆောင်ပြီးတော့ဆူတောင်းဝေပြပွဲကြီးကိုကျင်းပမှာဖြစ်ပါတယ်။ရန်ကုန်မြို့ကြိုက်စံခွဲမှာမနေ့ပိုင်းပြုလုပ်မဲ့မစ္စတာတရားပွဲကိုပရိသတ်သိမ့်ချီလာရောက်မယ်လို့ခန့်မှန်းထားပါတယ်။ဗုဒ္ဓဟူးနေ့ညနေပိုင်းကျရင်တော့ပေါ်ဟမ်မင်းကြီးဟာတန်ခါမဟာနာယကအဖွဲ့ဖုန်းတော်ကြီးတွေကိုကဘာအေးမှာတွေ့ဆုံဖို့ရှိပါတယ်။အဲဒီနောက်မြန်မာနိုင်ငံတဝမ်းလုံးကကက်သလစ်ဂိုင်းအုပ်ဆရာတော်တွေကိုစိန့်မယ်ရီကက်သီဒရယ်မှာပေါ်ဟမ်မင်းကြီးဖရန်စစ်တွေ့ဆုံမှာဖြစ်ပါတယ်ရှင်။